မနစ်နိုမာလာ20ရက်နေ့ကရှမ်းပြည်မြောက်ပိုင်းမူဆယ်မြို့105မိုင်ကုန်းတော်ရေးစခန်းသူကုတ်ပန်ဆိုင်နဲ့ကုတ်ခိုင်မြို့နယ်တွေကအစိုးရတပ်စခန်းတွေကိုကချင် KIA KI ကိုတအောင်ပလောင် TNL နဲ့အတူ MNDA အဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်တာဝန်ရှိကြတဲ့လုံခြုံရေးအဖွဲ့အပြင်အရက်သားတွေပါထိခိုက်သေးဆုံးမှုရှိခဲ့ပါတယ်။နောက်ဆုံးသတင်းတွေအရတော့မူဆယ်105မိုင်ကုန်းတော်ရေးစုံအနီးကတိုက်ပွဲတွေကြောင့်သေဆုံးသူ10ဦးနဲ့ထိခိုက်ဒဏ်ရာရသူ30နီးပါးရှိတယ်လို့လည်းသိရပါတယ်။အခုဆိုရင်ဒီတိုက်ပွဲတွေကြောင့်မူဆယ်မြို့ပေါ်ကလူဦးရေ2000နီးပါးလောက်လဲဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။အစိုးရစစ်တပ်ရဲ့စီရေးအရာဖိအားပေးမှုတွေကြောင့်အခုလိုတိုက်ခတ်ရတာဖြစ်တယ်လို့အဲ့ဒီမဟာမိတ်တပ်ပေါင်းစုအဖွဲ့တွေကကြေညာထားပြီးတိုက်ပွဲဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာအရက်သူအရက်သားတွေခီးသွားတာဆိုင်းငံ့ထားဖို့အတွက်ဆိုပြီးတော့လဲဒီတိုင်းရင်းသားအဖွဲ့တွေကသတိပေးချက်ထုတ်ပြန်ထားပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရဟာနိုင်ငံလုံးဆိုင်ရာအပြည့်အဝငြိမ်းချမ်းရေးရဖို့အတွက်21ရာစုပင်လုံနီလာကန်ကြီးကိုပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိကျင်းပခဲ့ပါတယ်။ဒါပေမဲ့နီလာကန်ကျင်းပပြီးနောက်ပိုင်းမှာပဲအစိုးရတက်မတော်ကတိုင်းရင်းသားဒေသတချို့မှာထိုးစစ်တွေများလာနေတယ်လို့ညွှန်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သားကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာကြံ့ကြာသွားနိုင်တယ်လို့လည်းသုံးသပ်ပါတယ်။
ဒီအခုနောက်ပိုင်းမှာလေဒီ27ရက်ဆုပြန်လုံနောက်ပိုင်းမှာတိုက်ပွဲတွေပုံပြီးတော့မှညားလာတယ်ဒါတော့တက်မတော်တက်ကနေထူးထူးဟိုဆင်းလို့ပေါ့လေအဲ့လိုဖြစ်နေတာလို့တွေ့ရတယ်အဲ့ဒီပေါ်မှာတခင်တို့ပလောင်တို့ကတော့ခံနေရတာတော့ကြာပြီအခုတော့တို့ချင်းချင်းဘယ်လိုနိုင်ပြီးတော့ဘယ်လိုလုပ်လဲတော့ပြောတတ်ဘူးလေတို့ကတော့ပြန်ဆက်ပြားပြတဲ့သဘောပေါ့နော်တရားဘက်ကဒီအခြေအနေကိုပြန်တုံ့တက်မိရင်နော်ဒါတော့အားဒီလိုပဲလှစ်ထားလို့တော့မဖြစ်ဘူးဒီတိုင်းကိုမြန်လောက်ရမယ်ဆိုတဲ့သဘောထားမျိုးကြောင်းကြီးလည်းကြောင်းနိုင်တော့ဟော။မင်းကတော့ဒီတိုင်းတိဆောက်နေတဲ့ကာလမှာတိုက်ပွဲတွေကတော့မဖြစ်ကောင်းဘူးနော်။တိုက်ပွဲတွေဖြစ်ရင်လူတွေကတော့ဒေါသတွေ మో ဟတွေကတော့ပုံပြီးတော့မှကိုမြင့်တက်လာမလဲ။အဲ့လိုဖြစ်လာတဲ့အခါကျရင်သဘောကတော့ဒီဒီတိုင်းတိဆောက်ဖို့ဆိုတဲ့နေရာမှာပုံပြီးတော့ကြက်ကြာသွားနိုင်တယ်ခက်ခဲသွားနိုင်တယ်တိဆုပ်သွားနိုင်တယ်လို့အဲ့လိုမြင်တယ်။
နောက်ဆုံးသတင်းတွေအရတော့မူဆယ်မြို့ပတ်ဆိုင်နယ်မြေရဲစခန်းရဲ့အနောက်ဖက်တဖာလုံခန့်အကွာတောင်ကုန်းပေါ်ကနေပြီးတော့ TNLA, KIA, MNDAA တွေပူးပေါင်းပြီးတော့လက်နက်ကိုင်အဖွဲ့အင်အားတရာကျော်ဟာဒီကနေ့မနေ့6နာရီကနေ6နာရီ10မိနစ်အထိလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ထားပါတယ်။အခုလိုပြည်တွင်းစစ်တွေပြန်ပြီးတော့ဖြစ်လာတဲ့မီးဟာတခြားတနေရာတွေကိုကူးဆက်မသွားဖို့လိုနေပြီးအဖွဲ့အစည်းအလုံးဟာဒီအခြေအနေတွေပေါ်မှာပြန်ပြီးတော့သုံးသပ်ဖို့လိုနေပြီလို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကတိုက်တွန်းပါတယ်
။ဟိုပထမတစ်ချက်ကပြည်တွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုစိုးရနဲ့တက်မလို့ကျွန်တော်တို့နိုင်ငံရေးပါတီလူထုအလုံးသဘောပေါက်ဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့ပြည်တွင်းစစ်ကြီးရဲ့ဖြစ်ရတဲ့အကြောင်းရင်းကိုပြန်သုံးသပ်ဖို့လိုပါတယ်။ဖြစ်စဉ်ကိုကြည့်လို့ရှိရင်နော်တိုင်းသားဒေသတွေမှာဖြစ်နေတဲ့စစ်ပွဲကနေနော်ခုနလိုပေါ့နော်ဒီတက်မလို့ထိန်းချုပ်ထားတဲ့နေရာအထိကြည်ကြည်ပြန့်ပြန့်နော်ဒါကျွန်တော်တို့ပျောက်ကြားစစ်ခါစလာပြီဆိုတဲ့အခါကျတော့နော်အချင်းချင်းပြန်လည်ညှိနှိုင်းဖို့လိုအပ်တယ်အတူတူလေးပဲလွန်ခဲ့တဲ့နှစ်လသုံးလလောက်ကဒီလွိုင်းစားပတ်ပတ်လေးမှာဖြစ်နေတဲ့နော်ကျွန်တော်တို့တပ်မတော်ဘက်ကထိုးစစ်အဲ့ဒီခါမှာရေငုံထုတ်ပစ်နေတဲ့ကျွန်တော်တို့ရဲ့ကျွန်တော်ဒေါအောင်ဆန်းစုကြည်နော်ဒါဥဆောင်တဲ့အစိုးရနော်ကျွန်တော်တို့ပြန်တွေ့ကြည့်လို့ရှိရင်သမ္မတဦးတင်းစင်ကာလမှာတုန်းကတောင်မှနော်ဒီကချင်မှာဖြစ်တဲ့ဟာလေးကိုရပ်ပါဆိုတာမျိုးနဲ့ဘုရားမှုကြီးမင်းအောင်နိုင်စီကိုမြစ်ကြောင်ကြားဟုတ်ဒါလေးတွေရှိပါတယ်တော်တော်ဒီနေ့ကြီးကျွန်တော်တို့အစိုးရဘက်ကအဲ့ရမျိုးအတန်းလေးတော့မရှိသေးပါဘူးဒီကြားထဲမှာရှမ်းမြောက်မှာစဖြစ်လာတယ်ဆိုတဲ့ခါမှာအဲ့ဒီတနေရာလေးနဲ့ပြီးသွားမှလားတခြားများကြေပြတ်သွားမှလားဆိုတာမျိုးကျွန်တော်တို့ကစိုးရိမ်လာတယ်အဲ့ဒါကြောင့်အများဆုံးအားလုံးပူးပေါင်းပါဝင်ပြီးမှပြည်ထောင်စုကိုပြန်တည်ဆောက်ဖို့အတွက်နိုင်ငံရေးတွဲဆုံဆွေးနွေးမှုတော့စကားပြောတဲ့တွဲဆုံဆွေးနွေးမှုလေးကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတပ်မတော်စုံမှုကြီးမင်းအောင်လည်းဦးဆောင်တဲ့နော်ဒါတပ်မတော်ဖက်ကလေးပဲတိုင်းရင်းသားအားလုံးပါဝင်အောင်ဖွင့်ပေးပါလို့ကျွန်တော်တို့ဘက်ကတော့မေတ္တာရခံလို့ပါတယ်
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာတနင်္ဂနွေလုံးအပြည့်အဝငြိမ်းချမ်းပြီးတော့တိုင်းရင်းသားတွေအားလုံးမျှော်လင့်နေကြတဲ့ဖက်ဒရယ်ပြည်ထောင်စုကြီးဖြစ်ထွန်းလာနိုင်မယ်လို့အားလုံးကလက်ခံမျှော်လင့်ထားတာမို့ဒီတိုက်ပွဲတွေကြောင့်မျှော်လင့်ချက်တွေကိုမထိခိုက်စေချင်ဘူးလို့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကဆိုပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေမကဘောဒီမှာဖြစ်တဲ့တိုက်ပွဲဖြစ်တာဒါလုံးဝမဖြစ်တင်တာပါမလိုလားတဲ့တိုက်ပွဲတွေပါဘာကြောင့်လဲဆိုတော့အခုကျွန်တော်ကရင်းချမ်းရေးကိုအရှင်ဟိုနဲ့ဖြစ်တဲ့ချိန်အဲ27ရာစုပြည်လုံးကြီးလာခါဘတ်မှာအစီအဝဲနဲ့တော်တော်လေးကိုအောင်မြင်တဲ့အစီအဝဲတော်တော်လေးကျွန်တော်တို့လက်ခံနိုင်တဲ့အစီအဝဲညီလာခံတရားဖြစ်တယ်လေအဲ့ဒီညီလာခံကိုကြည့်ပြတော့မှဒါရင်းချမ်းရေးနဲ့ပတ်သက်ပြီးတော်တော်လေးမျှော်လင့်နေကြတာကိုအဲဘာမှမကြဘူးဒီတိုက်ပွဲတွေတံဖြစ်လာတော့လူတွေအားလုံးဖြစ်တက်ကုန်ကြတာပေါ့
ဒီညချင်းရဲ့ပတ်သက်ပြီးမျိုးစစ်ချစ်တွေကွန်ကန်သွားတယ်အမြင်ထားနေတော့ဖြစ်လာတယ်။အဲ့တော့ဒါကြောင့်လည်းတိုက်ပွဲဆိုတော့ကျွန်တော်ကမဖြစ်စေချင်ဘူး။ဒါနဲ့အဲ့လိုပြစ်ခတ်ရသေးရအမြင်ချင်းရတဲ့ကောင်းပါလေ။ဒါကြောင့်တိုက်ပွဲကတော့ကျွန်တော်ကမရှိသေးပါဘူးခဲ့။ဒီလိုတိုက်ခတ်မှုတွေလှုပ်လာတာဟာညချင်းရဲ့ကိုဖျက်လို့ဖျက်စီးလို့ရကြပြီးတော့စကန်ကုန်းတွေကိုကာကွယ်ဖို့အ ကိုရောလာမယ့်ဖေဖော်ဝါရီလထဲမှာကျင်းပမယ်နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေကိုပါတိကျမှုရှိနေပြီလို့သူမြင့်ကြောင်းပြောပါတယ်
။ခုကတော့တက်ကကောင်းပါပါဘူးဗျ။ UNFC ရဲ့ဥက္ကဋ္ဌပါတီကအချိန်မှတော့အချိန်ပါနေဆိုတော့ငင်းညာကြီးရလေဒါထိခိုက်တယ်လို့တော့ပြောလို့ရတယ်ဗျာ။အစိုးရနဲ့ရှင်ပြောရှင်တပ်မတော်နဲ့နားလည်မှုလွဲနေတယ်လို့ကျွန်တော်ထင်တယ်။ဒေါ်စုပြုတ်ပြီးသွားခင်တော့ပါဆိုရှင်အားလုံးပါဝင်ရေးပေါ့ All Inclusive ပေါ့။နောက်ကြတော့သူပြန်လာပြီးနောက်ပိုင်းတိုင်းတော့အဲ့ဒါဒီသုံးဖက်ကိုလက်မခံဘူး။everybody may or at all for new really အဲ့တော့အဓိကကတော့ကြာရှင်ရင်တော့ဒီနီကိုတိုက်နေတာတွေကရှင်ပြရှိတော့စပွဲမှာထိုင်ပြီးတော့စကားပြောတဲ့ရည်ကြည်မှုတော့တက်ခါလိမ့်မယ်ကြောဖြစ်နေ။နောက်ဆိုလို့ရှိရင်တော့မပြီးသေးပါဘူးလားအဆရှိပါသေးတယ်။ဒီနီဆိုလို့ရှိရင်လည်းဒါကျွန်တော်ဘွားကလည်းပြည့်စုံရအောင်ဆိုတော့ဘုရားကလည်းဆက်လက်တော့ကလည်းဒါတက်ခါမှုရှိတာပဲ။ဟောဒီကြံတဲ့ဖွဲ့စည်းအချို့တဲ့ဘာမှရှိရတဲ့လူတွေရတယ်ဒါပြည့်ပြည့်နဲ့တော့ဒါဒီစားကိုတော့အားရစပြီးရှိအောက်ကြည့်ပြတာပဲပေါ့ဗျာ
NLD ဥဆောင်တဲ့အစိုးရတဲ့အနေနဲ့မြန်မာနိုင်ငံရဲ့အနောက်ဖက်ခြမ်းဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာကြောင့်လုံခြုံရေးအတွက်အထူးတင်းကျပ်ပြဆောင်ရွက်နေရတယ်လို့မနေ့ကဆိုရင်လေဒေါ်ပုံမြို့နယ်နွယ်အေးရက်ွက်ထဲကဒီစူပါမားကတ်တစ်ခုမှာညနေပိုင်းကပောက်ကွဲမှု၃ချိန်ဖြစ်ပွားခဲ့တာကြောင့်လူလူကြားမှာထိတ်လန့်မှုတွေလည်းရှိနေပါတယ်။ဒါပြင်လည်းနိုင်ငံမှာကုန်စည်လုံးတွေမြင့်တက်တာဒုစရိုက်မှုတွေများလာတာပြင်အလုပ်လက်မဲ့ဥယျာဉ်မြင့်တက်လာတာတွေကအစိုးရတဲ့အတွက်စိန်ခေါ်မှုတွေဖြစ်ကြုံနေရတာလည်းဖြစ်ပါတယ်။ဒီပြဿနာတွေအပေါ်မှာအစိုးရရဲ့ကင်တွယ်မှုတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌဦးရဲ့သုံးသပ်ချက်ကတော့
အားရမှုတော့မရှိပါဗျာ။ဟောဟိုရုပ်ကပွဲတော့လည်းတတိယမျိုးတွေပေးတော့ဒီကနေ့ဖြစ်လာတဲ့ခါကျတော့ပေးထားတဲ့စတိတော်ဒီဆင်းရဲလို့ရှိရင်အခြေခံဥပဒေပြင်ရေးနဲ့ဖက်ဒရယ်ပြည်တော်စုဆိုတော့နောက်ရောက်သွားပြီပဲ။ဒါတွေကနောက်ရောက်သွားတော့ဒီပြဿနာတွေကအခုကရှေ့တော့တိုးလာသေးတယ်ပေါ့။ဒါပေမဲ့အခုဒီအနောက်ကဲအရှေ့ကဲဖြစ်နေတဲ့ကိစ္စတွေကတော့ဤလမ်းရှာပြီးတော့အဲ့တော့တော့ပဲကျွန်တော်တိုက်နေကြတာကနှစ်ပေါင်း50 60လောက်ရှိနေပြီစီမီကတော့ပြန်သွားပါလိမ့်တော့ဆိုရည်တဲ့အနောက်ဘက်တကားကိုဆိုးပဲကြောက်ဖြစ်နေအားလုံးဝိုင်းပြီးတော့ဇော်ရောထိုင်ပြီးတော့ဒါပြောပါကောင်းမယ်တဲ့စဉ်းစားဖို့တည်နေပြီလို့ကျွန်တော်ဖြစ်နေ
ရှန်တိုင်းသားကောင်းဆောင်ဥက္ကဋ္ဌဦးပါရှင်မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်ပြည်အနေနဲ့အထူးဆုံးရင်ကြောင်းနဲ့ဆိုင်ရာအဖွဲ့တွေအနေနဲ့တိုက်ပွဲတွေကိုရပ်ဆိုင်းပြီးတော့ပြည်ပခါတွေပို့ပြီးတော့မဆိုးဝါးလာအောင်ထိန်းသိမ်းသိမ်းဆောင်ရွက်စီလိုကြောင်းတရုတ်ဆိုရနိုင်ငံကြီးဝန်ကြီးဌာနကလည်းမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါပြင်လည်းမြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့မိမိတို့လုံခြုံရေးအတွက်သတိနဲ့နေထိုင်ပြီးတော့ပြည်ပခဖြစ်ပွားနေတဲ့နေရာဒေသတွေကိုရှောင်ရှားကြဖို့အရေးကြုံလာရင်ရန်ကုန်နဲ့မန္တလေးမှာရှိတဲ့တရုတ်တန်ယုံနဲ့ကောက်စစ်ဝင်ယုံကြီးကိုအကြောင်းကြားဖို့အတွက်ဆိုပြီးတော့လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။